တိုင်းနိုင်ငံမှာဝင်ကြီးချုပ်တွေ့ရွေးချယ်မဲ့မလ24ရက်နေ့ရွေးကောက်ပွဲမှာထိုင်းတော်ဝင်မိသားစုဝင်တူဝင်ရောက်ရှင်ပြိုင်မယ်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်။ထိုင်းပြည်မဟာဝေချီယာလောင်ခွန်ရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဟာထိုင်းရက်ဆာချတ်ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်တာပါ။
ก็กรรมการบริหารพรรคเองก็เห็นพ้องต้องกันว่ารายชื่อของทูลกระหม่อมหญิงอุบลรัตน์เนี่ยซึ่งเป็นผ
ู้ปัญญาตูและพี่ยีชิ้นพี่ว่าตูและพี่แต่เมนมีอุตรรัตนาอติตรสงปกโกตูဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်ဖွဲ့ကသဘောတူခဲ့တာဖြစ်တဲ့ကြောင့်ထရဆာချက်ပါတီကောင်းဆောင်ပီချပ်ပူပွန်ပန်နစ်ကကြီးညာလိုက်တာဖြစ်ပါတယ်ပြည်ပမှာတင်းချောင်းနေတဲ့ဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကိုစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြီးညာလိုက်တဲ့အတွက်အနာကိုဆက်လက်ချုပ်ခိုင်မှုမျှော်လင့်ထားတဲ့လက်ရှိတန်းပြူကိုအုပ်ချုပ်နေတဲ့စစ်တပ်အတွက်တော့အထင်နာစရာဖြစ်ခဲ့တာပါစစ်တပ်နဲ့ဒီကျောင်းနောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းလက်ရှိဝန်ကြီးချုပ်ပရယုတ်ချန်အောင်ချောက်ကိုရွေးကောက်ပွဲမှာကိုယ်စားလောင်းဖြစ်ဝင်ရောက်ရှင်ပြိုင်မှုဒီကနေ့ပဲကြေညာထားပါတယ်။1932ခုနှစ်ကစလို့စီမင်းခံပြင်းစနစ်ကျင်းသုံးလာခဲ့တဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့ဘူးလားမရှိပေမဲ့လည်းနိုင်ငံရေးမှာဩဇာရှင်ဝါကြီးမားပါတယ်။အခုရွေးကောက်ပွဲဝင်မဲ့မင်းသမီးဥပိုရတနာအမေရိကန်ပြည်ထောင်စုမက်ဆာချူးဆက်စ်မှုတက္ကသိုလ်မှာသင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုသင်ယူခဲ့ပြီးကယ်လီဖိုးနီးယားတက္ကသိုလ်ကနေလူမှုကျန်းမာရေးမဟာဖွဲ့ရထားသူဖြစ်ပါတယ်။2001ခုနှစ်မှာထိုင်းနိုင်ငံကိုအပြီးပြန်လာပြီးတော်ဝင်မိသားစုတာဝန်တွေယူခဲ့ပေမဲ့ရာထူးတာဝန်အပြည့်အဝပြန်လည်ရရှိရမျိုးမရှိတဲ့အတွက်သူနဲ့ပတ်သက်လို့ဝေဖန်ပြောဆိုတဲ့သူတွေအနေနဲ့တော်ဝင်မိသားစုကိုပုတ်ခတ်စော်ကားတဲ့ဥပဒေနဲ့အရေးယူခံရမှာတော့မဟုတ်ပါဘူး။